ကြိုကြီးဟောင်းဥနေဝင်နဲ့ပတ်သက်ပြီးအန်ကယ်ဥလွင်ထံကသိရတဲ့အချက်တချို့ကိုလည်းကျွန်တော်တင်ပြခြင်းပါသေးတယ်ခင်ဗျာ
။သူဘုရားမရှိဘူး။ဘာသာဝင်မလာနေပြီးတော့သူကဘုန်းကြီးမရှိဘူးဆိုတာပြောတာပြောတော့မြေစကားဆရာတော်ကလာပါလားပြီးမင်းလုံးမင်းကိုကိုတည်းလုပ်တော့ဘောသူဘာသာဝင်မတော့တော်တော်ဆိုးတယ်ပြီးဒီလိုကိုတည်းလုပ်တယ်ဘောဆရာကမင်းလုံးမင်းကခေါ်ပြီးတော့ဆုံးသွားတယ်တော့ပြီးတော့ဆရာတော်တောက်မှလိုက်ဝင်ဆားလိုက်ကြတော့လိုက်ပါဆိုတော့မလုပ်နိုင်ဘူးကွာသူကဘုန်းကြီးမရှိဘူးဆိုတာဘောအဲ့ဒါကိုသူကဘာသာဝင်မင်းကိုသူကပြီးလို့လုပ်ပြီးပြောတာတော့ဥဒေဝင်ရ
တနေ့မှာတန်ခါတစ်ပါးကိုဘိုးချုပ်ကြီးနေဝင်ရိုက်လွှတ်လိုက်တယ်လို့ရဲဘော်တွေကလာပြောတဲ့အတွက်ဥလွင်ကဗိုလ်ချုပ်နေဝင်ထံကိုအကျိုးအကြောင်းသိလို့တဲ့အတွက်တွားရောက်ခဲ့တယ်လို့ဆိုပါတယ်ဗိုလ်ချုပ်နေဝင်ကမင်းဘာလာလုထတာလဲလို့သူ့ကိုမေးပါတယ်ဗိုလ်ချုပ်ဖုံးကြီးတစ်ပါးကိုရိုက်လွှတ်လိုက်တယ်ဆိုလို့ဥလွင်ကမေးတဲ့အခါဗိုလ်ချုပ်နေဝင်ကဖုံးကြီးသိခါဘုံနဲ့မညီလို့သူရိုက်လွှတ်လိုက်ကြောင်းပြန်ပြောတယ်လို့ဆိုပါတယ်အဲ့
တော့သူကရိုက်မှာပေါ့ကွာတယ်ဖုံးကြီးမဟုတ်ဘူးကွာတယ်ဆက်တယ်လာကြော်နေပြီတဲ့အဲ့ဒါစောကကြာတယ်အဲ့တော့တတိုင်းပြီးတော့မယ်ကွာအခုမှသောခံလာဆိုတော့ငါကတော့ရိုက်လော့လာတာအဲစိတ်တို့ရတယ်မဟုတ်ဘူးသူကဖရားတရားမရှိဘူ
းဒါအပြင်ပြေမြို့အဲ့ရိတ်တာမှာဗိုလ်ချုပ်နေဝင်ရောက်ရှိနေစဉ်သူနဲ့ယင်းနှီးကျွမ်းဝင်တဲ့တန်ခါတစ်ပါးကတွားရောက်ပြီးဝိထုငွေအလှခံမှုကြောင့်အဲ့ဒီကိုတော်ကိုလည်းဖုံးကြီးဖြစ်နေပြီးဘာကြောင့်ငွေအလှခံရတာလဲဆိုကဗိုလ်ချုပ်နေဝင်ကရိုက်လော့ခဲ့မှုကြောင့်ဥလွင်ကပြောပါတယ်ဒါအပြင်ဗိုလ်ချုပ်နေဝင်ဟာလူကြောက်အောင်သားသမီးတွေကိုရှင်ပြုနာသလှုပ်ပေးဘူးပေမဲ့ဇနီးဖြစ်သူနဲ့တခြားသူတွေကိုပဲတာဝန်လွှဲပေးခဲ့ပြီးသူကိုယ်တိုင်တော့အခမ်းအနားကိုမသွားဘူးလို့ဆိုပါရခင်ဗျာ
။ရဟောပေးရပါလားဆိုတော့သူကြောက်အောင်တော့အဲ့ဒါတော့သူလှုပ်တယ်ဗျ။ဒါပေမဲ့သူထွက်ထားတာပေါ့ဗျာသူအမေနဲ့လှုပ်တယ်လူပဲသူမလာဘူး
။ဒါအပြင်ဗိုလ်ချုပ်နေဝင်းဟာဗိုလ်ချုပ်အောင်ဆန်းကိုမုန်းတီးတယ်လို့လည်းလူပြောများကြောင်းအဲ့ဒါဟုတ်ပါသလား။တကယ်လို့မှန်တယ်ဆိုရင်ဘာကြောင့်လဲအာနာပြတနာလားလို့ကျွန်တော်ကမေးခဲ့ပါတယ
်။အဲဟုတ်တယ်အာသာသစ္စာတယ်မဟုတ်ဘူးခုနပြောလို့အကစ်စရိုက်တရားလည်းလုံးဝမတူပဲဗျာ
အငယ်ဦးလွင်ကို NLD လူငယ်တချို့ပါတီကထွက်တဲ့ကိစ္စနဲ့ပတ်သက်ပြီးမေးမြန်းကြရမှာအဲ့ဒီလူငယ်တွေဟာစိတ်လိုက်မန်ပါဆောင်ရွက်ခဲ့တာဖြစ်ပြီးဦးဝင်းတင်ရဲ့စီးရုံမှုကြောင့်ပါတီနဲ့ပြန်လဲပေါင်းစည်းမယ်လို့မျှော်လင့်ကြောင်းပြောပါတယ
်ရောခက်တာတချို့မူလုံးမှာပေါ့ဗျာဒေါ်ကြီးမောကြီးနဲ့ဗာညာပြောထွက်သွားတဲ့ပိုင်းတွေဟာလည်းကြွားကြနေတယ်အဲသို့တော်လည်းဒါကအဓိကဦးဝင်းတင်ပဲဦးဝင်းတင်ရဲ့ဟိုတဲကိုတီဗီတို့နောက်လိုက်လာမှဒါဘာမှတံပြရမရှိဘူးဆိုတော့ဦးဝင်းတင်ရဲ့ဟိုတဲကိုကြည့်တယ်သူလည်းအချိန်လေးစမ်းစမ်းပြီးတော့ဒါလုံလာတယ်ဆိုတော့သူမကြမ်းခင်ဒါကတော့အဆင်ပြေသွားမှာပါအခုကိုဝင်းတင်ထွက်လာတာအများကြီးကောင်းပါလားဝန်းစားတယ်ကိုဝင်းတင်ပြန်ရောက်လာ
NLD ခေါင်းဆောင်ပိုင်းမှာလူရွယ်လူလတ်ပိုင်းတွေကိုထဲ့သွင်းတိုးချဲ့ဖို့တောင်းဆိုတာနေကြားနေရပါကြောင်းကျွန်တော်ကပြောရမှာဥလွင်ကသူတို့လူကြီးပိုင်းအနေနဲ့အာနာလွှဲပေးလို့တာအမှန်ဖြစ်ကြောင်းဖြေခဲ့ပါတယ်
။ဟာကဲတော့သိတ်အဲ့ဒါကိုလုတ်ချင်တာဟာကဲတော့ဝါဝဲပေါ်လေအကုန်လုံးဘုန်းကြီးဘူသာတွေဖြစ်တယ်ဆိုပြီးတော့အခုလိုပြက္ခဒဇန်းနဲ့တော့ဒီရှိတဲ့လူနဲ့ဒီလိုတော့လည်းမလုတ်ချင်ဘူးကြဲကြဲပြက်ပြက်လေတနိုင်ငံလုံးဒါဆိုတော့အခုတနိုင်ငံလုံးကလှုပ်ရှားလုံးမှမရပဲအာကရိုရဲ့အခန်းကဏ္ဍတော့ကြီးသွားပြီအဲ့တော့အာကဲတော့ဖြစ်ခဲ့တဲ့အပိုင်းလိုလူငယ်တွေကမဖြစ်ဖို့ဆိုတာအရေးကြီးရယ်နော်အဲ့တော့အခုဒီလိုအခြေအနေတွင်းကတူညီတဲ့အခြေအနေမှာတယောက်တစ်ပေါက်တည်းဖြစ်နေတယ်ဆိုတာအားလည်းအဲ့ဒါကိုအားမရဘူ
းကျွန်တော်အငယ်ဦးလင်ကိုမေးမြန်းခဲ့တဲ့အချက်တွေထဲမှာတိုင်းရင်းသားတွေကိစ္စလည်းပါဝင်ပါတယ်ဦးလင်ကတိုင်းရင်းသားအလုံးတဦးနဲ့တဦးညီညွတ်ရေးအလွန်အရေးကြီးတယ်လို့တိုင်းရင်းသားတစ်မျိုးတည်းအတွင်းမှာတင်ညီညွတ်ရေးရှိဖို့လည်းအရေးကြီးကြောင်းလက်ရှိကရင်တိုင်းရင်းသားတွေအချင်းချင်းဗုဒ္ဓဘာသာနဲ့ခရစ်ယာန်ရလို့အယူဝါဒကွဲထူတွေတိုက်ပွဲဖြစ်နေတာကိုလုံးဝနားမလည်နိုင်ကြောင်းပြောပါတယ
်။အားကဲတွေ့လာရတဲ့ထဲပါတကယ်တိုက်ရိုက်ခိုင်းရင်လည်းရှိရတော်တော်ကိုလည်းအဲဖိတ်တပ်ပစ်တာတကယ်အားကဲလေးစားတယ်။ဆိုတော့အခုသူတို့ဗုဒ္ဓဘာသာတကယ်ခရစ်ယာန်ကအဲ့ဒါကြားအားကဲစဉ်းစားလို့ရဘူး။အရင်ကအဲခရစ်တော်ဘာသာတကယ်ဗုဒ္ဓဘာသာသွားမှုတာပဲ။အဲဒီဘုန်းကြီးညာလည်းသူတို့လာမှုတာပဲ။အဲဒီတော့သူတို့ကရေဗုဒ္ဓဘာသာခရစ်ယာန်ဆိုတာအဲ့လိုနေလာတာအခုကျတော့ခြားတယ်ဗျာကျွန်တော် very sorry ပဲဘာဘာလို့ဒီလိုဖြစ်သွားလဲသိတယ
်ဒါကတော့တိုင်းရင်းသားတွေနဲ့ပတ်သက်တဲ့ဥလွင်ရဲ့အမြင်ပါမြို့ချစ်စစ်တီမသည် NLD ခေါင်းဆောင်ဘဝတို့အစီအစဉ်ကိုဒီပတ်အတွက်ဒီမှရင်ညနာဝင်ပြပါခင်ဗျာ